Welcome to the Voice of America in Burmese.
လာညာကျမရှင် VOA American အတန်ရဲ့2020ခုနှစ် February 19ရက်ဗုဒ္ဓဟူးနေ့ညပဲ VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမများတင်အောင်ပါရှင်။ဒီကနေ့မြန်မာနိုင်ငံနေရာအတော်များများမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုပုံစံအမျိုးမျိုးနဲ့အချိန်ညှင့်ပြီးတော့လှုပ်ဆောင်လာကြပါတယ်။ဆန္ဒပြသူလူငယ်တူပြောသွားတာပါ။ဒီသတင်းနဲ့အတူဆရာနာသိမ့်တဲ့ February 1ရက်နေ့ကလေးကနေအခုအချိန်ထိဖမ်းဆီးထားသူဟာ400ကျော်ရှိနေပြီဆိုတဲ့အကြောင်းဆန္ဒပြမှုတွေကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့ရပ်တန့်သွားတဲ့အကြောင်းမလေးရှားနိုင်ငံမှာကိုဗစ်ကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုနေရာပြန်ခေါ်လာတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဥကျော်စန္တာရဲ့မြန်မာအရေးသုံးသပ်ချက်အပြင်လူလူနဲ့ကျန်းမာရေးအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
စစ်တပ်ကအနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆန္ဒမြောင်းနေမှာတော့ရန်ကုန်မြို့လေကောင်မှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်။အဲဒီဆန္ဒပြပွဲမှာထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်သူကိုမင်းကိုနိုင်ကအတန်သွင်းထားတဲ့ပြောဆိုချက်ကိုပေးပို့ပြီးတော့ဆန္ဒပြပွဲအတွင်းဖွင့်ပြီးနားထောင်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွင်အတူအစိုးရဝန်ထမ်းတွေအလုံးမစင်းမဲအာဏာဖီဆန်တဲ့ CDM လို့ရှောင်းမှုကိုလည်းတပြိုင်တည်းမှာလှုပ်ဆောင်နေကြတာဖြစ်ပြီးတော့အောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းဆန္ဒပြသူတူဦးကပြောပါတယ်
။ဒီအစိုးရကခဏခဏပြောတယ်ဒီဝန်ထမ်းတွေရုတ်တက်ကြပါရုတ်တက်ကြပါဆိုတော့သူတို့ကမှတက်ပြက်နေပြီနော်တက်ပြက်နေတဲ့အနေအထားကိုရောက်နေပြီဒီတော့ကျွန်တော်စီဒီအမ်ကိုဆက်ပြီးတော့တွန်းအားပေးပါနော်ဆက်ပြီးတော့ပြားပေးပါအဲ့တော့သူတို့တွေကစီဒီအမ်သူတို့ကျွန်တော်ဒီလမ်းမော်ဖတ်တာအပြင်ကိုဝန်ထမ်းတွေအနေနဲ့ကလည်းစီဒီအမ်ကိုဆက်လုပ်မယ်ဆိုလို့ရှိရင်ဒီရန်ရကြီးကမမိတ်မတုံလုံးဝရပ်တန့်သွားမယ်ဆိုတာကျွန်တော်လုံးဝယုံကြည်ပါတယ
်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲမှာအထူးကြားဆုံးလို့ပြောရမှာကတော့အင်းစည်းကိုပိုင်ကားတွေအပါအဝင်မော်တော်ယာဉ်အများအပြားကားပြက်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ထားခဲ့ကြတာပါကားပြက်နေတယ်လို့ရေးထားပြီး CDM စာလုံးတွေပါရေးထားတဲ့စာရွက်တွေဆိုင်းဘုတ်တွေကားအတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်ဒါဟာ CDM လှုပ်ရှားမှုမှာမပါဝင်ပဲအခုချိန်ထိအလုပ်သွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကလေးရက်ကအင်အားသုံးနေနေတာတွေရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့တော့ငြင်းငြင်းချမ်းချမ်းရှိခဲ့တဲ့အကြောင်းအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ်။ဒီပြီးတော့မှလည်းကျောင်းဆရာဆရာမတွေ၊သူနာပြုတွေ၊ဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းတွေ CDM လို့ရှောင်းမှုကိုထောက်ခံပြီးဆန္ဒပြတဲ့တွေပါဝင်ခဲ့ကြပါတယ်။တန်ကြီးမျိုးဆန္ဒပြဝဲမှာဆိုရင်ရဲတပ်ဖွဲ့ဝင်တို့ပါဝင်လာတာကိုဆိုရှယ်မီဒီယာမှာပြန့်နေတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။စစ်ကောင်စီကတနင်္လာနေ့မှာလုပ်တဲ့တင်းစားရှင်းလင်းပွဲတည်ရည်မတည်ရည်နဲ့ပတ်သက်လို့ဗတိမီဒီယာသမားတွေကြားမှာသဘောထားကွဲပြားမှုတွေရှိခဲ့ပြီးအများစုကမတက်ဘဲ CDM လှုပ်ရှားမှုအရာကန့်ကွက်ခဲ့ကြပြီးတဲ့နောက်ဒီကနေ့မှာတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တချို့နှုတ်ထွက်ကြတာကိုသူတို့ရဲ့ Facebook စာမျက်နှာတွေမှာကိုယ်တိုင်ရေးထားတာတွေ့ရပါတယ်။စစ်ကောင်စီကဈေးတန်စနစ်နဲ့ရောင်းမယ်လို့ကြေညာထားတဲ့အစိုးရငွေတိုက်စာချုပ်တွေကိုမဝယ်ကြဘူးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ယူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့တင်ထုတ်ပြန်ပါတယ်။တက်တန်း2နှစ်4နှစ်ရှိတဲ့အစိုးရငွေတိုက်စာချုပ်ချက်တန်းပေါင်း2သိန်းဘူးကိုလေလံတင်ရောင်းချမယ်လို့စီမံကိန်းဗန္ဓာရေးနဲ့စက်မှုဝန်ကြီးဌာနငွေတိုက်ဦးစီးဌာနကကြေညာခဲ့တာပါ။အစိုးရငွေတိုက်စာချုပ် Treasury Bond တွေကိုပုံမှန်အားဖြင့်တစ်လတစ်ကြိမ်အရောင်းဝယ်လုပ်လို့ရှိပါတယ်။ဝယ်ယူသူတွေအနေနဲ့သတ်မှတ်တက်တန်းပြည့်တဲ့အခါသတ်မှတ်အတိုးတွေအတိုင်းအကျိုးမြတ်ရတာပါ။ဝယ်ရသူတွေကအစိုးရကိုငွေထုတ်ချေသလိုဖြစ်ပြီးနောက်ဆက်တွဲကတော့အဲ့ဒါတွေဟာပြည်တွင်းကျွေးမီတွေဖြစ်သွားတာပါ။ငွေတဲ့စာချုပ်ဝယ်ယူထားသူတွေကိုအစိုးရကအတိုးပေးရမယ့်အချိန်ရောက်တဲ့အခါဘယ်ကားရတဲ့ငွေနဲ့ပေးမလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူး။ဒီတောင်စုလွတ်တော်ကိုစားပြုကော်မတီကတော့ဒီငွေတဲ့စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဖြစ်လာမယ်ဆိုရင်ဝယ်သူတွေရဲ့တာဝန်သာဖြစ်ပြီးပြည်သူအစိုးရကတာဝန်ယူဆောင်ရွက်ပေးမှာမဟုတ်ဘူးလို့ပြင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အနာဒင်းစစ်ကောင်စီဟာနိုင်ငံတော်အနာကိုအသုံးပြုနိုင်တဲ့တရားဝင်တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ငွေတဲ့စာချုပ်တွေရောင်းချတာအပါအဝင် ဘယ်လိုအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းကိုမှလုပ်ပိုင်ခွင့်မရှိဘူးလို့လည်းပြည်ထောင်စုလွတ်တော်ကုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကလင်းအားကြီးမနက်တနားရီကနေမနက်9နာရီအထိအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်တာ3ရက်ဆက်တိုက်ရှိလာပါပြီ။အဲဒီအချိန်တွင်အင်တာနက်ဆက်သွယ်နိုင်မှုဟာပုံမှန်နှုန်းထက်15ဆအထိရောကျတယ်လို့အင်တာနက်ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်လေ့လာနေတဲ့ NetBlocks အဖွဲ့ကပြောပါရယ်။ဘာကြောင့်အဲဒီအချိန်အတွင်းမှာအင်တာနက်ဆက်သွယ်ရေးကိုဖျက်ထားတာလဲဆိုတာစစ်ကောင်စီကရှင်းလင်းချက်မပေးပါဘူး။ဩစတြေးလျနိုင်ငံဒေခင်တက္ကသိုလ်ကစိုက်ဘာလုံခြုံရေးဆိုင်ရာကြွမ်းကျင်သူဒေမီယန်မန်နူယယ်ကစစ်ကောင်စီအနေနဲ့ဖမ်းဆီးရမယ့်လူတွေကိုခြေရာခံလိုက်ဖို့အဲ့ဒီအချိန်အတွင်းမှာအချက်လက်တွေကိုခွဲခြားဆန်းစစ်တာမျိုးလုပ်တာကဖြစ်နိုင်ခြေတစ်ခုဖြစ်တယ်လို့ AFP သတင်းဌာနကပြောပါတယ်။ဒါပေမဲ့မဲဘိုးမျိုး RMID တက္ကသိုလ်က Matt Warren ကတော့စစ်ကောင်စီဟာတရုတ်အစိုးရလုပ်တဲ့အတိုင်းသတင်းအချက်လက်စစ်ဆင်မှုကိုထိန်းချုပ်ဖို့အတွက် Internet Firewall တစ်ခုတည်ဆောက်နေတာဖြစ်နိုင်တယ်လို့ပြောပါတယ်။Facebook အပါအဝင်လူမှုဆက်သွယ်ရေးမီဒီယာတွေကိုလည်းအခုချိန်ထိပိတ်ထားပြီးအသုံးပြုသူတွေအနေနဲ့တိတ်ထားတာကို VPN နီးလန့်နဲ့ကြောပြီးသုံးနေကြရတာပါ။ဆရာနာဒေးမှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအထူးသဖြင့် Facebook ပေါ်မှာစီယုံလုံးစုံနေကြတယ်လို့စစ်ကောင်စီကယူဆတဲ့အတွက်အခုလိုပိတ်ထားပုံရပေမဲ့ဒီအချက်ကြောင့်တော့ဆန္ဒပြပွဲတွေရပ်သွားအောင်မလုပ်နိုင်မဲအပြင်းထန်ဆက်ဖြစ်နေစေပါ။ဒီတော့တင်မှာပဲ Facebook ကနေစစ်ကောင်စီရဲ့သတင်းတွေကိုထုတ်ပြန်နေတဲ့MRTV Live Facebook စာမျက်နှာကိုဖြုတ်ချပေးဖို့အသုံးပြုသူတွေက online ကနေ Facebook ကိုဝိုင်းပြီးတင်ပြကြတဲ့အတွက်အဲဒီစာမျက်နှာကို Facebook ကဒီကနေ့မနက်ပိုင်းမှာဖယ်ရှားလိုက်ပါတယ်။ကြန့်ရှိနေသေးတဲ့ MRTV Facebook စာမျက်နှာကိုအလားတူလှုပ်ဆောင်ဖို့လှုံ့ဆော်တာတွေလည်းကြေကြေတန်ပြတ်ထွက်နေပါတယ်။မြမအရေးနဲ့ပတ်သက်ပြီးအရှေ့တောင်အခြားနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးပွဲတစ်ခုစီစဉ်ပေးဖို့လက်ရှိအာဆီယံအလှည့်ကြောင်းဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့စော်ဘွားဟာဆနာဘူကီယာကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်တနိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဘရူနိုင်းနိုင်ငံဘန်ဒါဆူရီဘဂဝံမြို့တော်မှာစော်ဘွားဘူကီယာနဲ့ဒီကနေ့တွေ့ရောက်တွေ့ဆုံပြီးဝင်ကြီးမစ်မာဆူဒီကအဲဒီလိုတိုက်တွန်းတာပါ။အာဆီယံအဖွဲ့အနေနဲ့အပြုသဘောထိပ်တွေ့ဆက်ဆံမှုနဲ့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးထားမှာဖြစ်တယ်လို့စော်ဘွားဘူကီယာကပြောတဲ့အကြောင်းပြေဆုံးမဲ့ပြီးတဲ့နောက်အွန်လိုင်းကလုပ်တဲ့ရှင်းလင်းပွဲမှာဝန်ကြီးမစ်မာဆူဒီကပြောပါတယ
် principle yang kita paham untuk membantu Myanmar yaitu tetap menghormati prinsip non interference mengutamakan constructive engagement
မြန်မာနိုင်ငံကကျွန်တော်တို့နားလည်ထားတဲ့မူဝါဒတွေကတော့ဝန်မဆွက်ရေးဆိုတာကိုလေးစားဖို့အပြုသဘောထိတွေ့ဆက်ဆံမှုကိုအလေးပေးဖို့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့သာယာဝပြောရေးတို့ကိုအလေးပေးဖို့တဆိုင်သူအားလုံးပါဝင်တဲ့ဒါမှမဟုတ်အားလုံးပါဝင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအထောက်အကူပြုဖို့အပါအဝင်မြန်မာလူထုအတွက်အကောင်းဆုံးအဖြေတွေကိုအကောင်အထည်ဖော်ရေးပါဝင်လှုပ်ဆောင်ဖို့ဖြစ်ပါတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမစ်မာဆူဒီဟာဒူနိုင်ကအပြန်စင်ကာပူဝင်ပြီးစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ဘာလာခရစ္စနန်နဲ့တွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ပြည်ထောင်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ပေါ်ရူးနေညာပိုင်း VOA American တန်ရဲ့ထေတန့်ရောက်တဲ့နေကိုဆက်ပြောပြနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကသူပိုင်တယ်လို့ကြေညာထားတဲ့ကျဉ်းစုတွေကနေ American ရှိတဲ့သမ္မတစဉ်ဒီနေ့ဖြတ်မောင်းခဲ့ပါတယ်။ပိုက်ဆိုင်မှုအငင်းပွားနေတဲ့ရေချင်းနယ်နိမိတ်ထဲမှာတရုတ်ကသူပိုင်နယ်မြေတွေဖြစ်ကြေညာထားတာကို American ကစိန်ခေါ်ပြီးလွတ်လပ်စွာရေချောင်းတွလာခွင့်ကိုပြသတဲ့သဘောပဲဖြစ်ပါတယ်။ USS Russell ချက်ပင်မော်ဟာ Stately ကျဉ်းစုတွေနားမှာနိုင်ငံတကာဥပဒေနဲ့အညီရေချောင်းသွာလာခွင့်နဲ့လွတ်လပ်ခွင့်ကိုကျင့်သုံးလုပ်ဆောင်ခဲ့တာပါလို့အမေရိကန်အမှတ်9ရေတပ်ဖွဲ့ကပြောပါတယ်။အဲဒီကျဉ်းစုအလုံးကိုပိုင်တယ်လို့တရုတ်ကကြေညာထားပြီးဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းကျဉ်းစုရဲ့တစိတ်တပိုင်ဒါမှမဟုတ်အလုံးကိုသူတို့လည်းပိုင်တယ်လို့အပြိုင်ကြေညာထားတာပါ။သဘာဝရင်းမြစ်ပေါ်ကျဲဝါတဲ့ဒီတောင်ကျုပ်ပင်လယ်တွင်နေမျိုးတွေကိုသူပိုင်ဖြစ်တရုတ်ကကြေညာထားတဲ့ကိစ္စဟာဆက်ဆံရေးပုံပြီးယိုယွင်းလာနေတဲ့အမေရိကန်နဲ့တရုတ်ကြားမှာအဓိကကိစ္စတရတစ်ခုဖြစ်လာနေတာပါ။ကုန်သွယ်ရေး COVID-19 ကာယရောဂါဘယ်ကစလဲဆိုတဲ့ကိစ္စ၊ဟောင်ကောင်ရေးထိုင်ဝမ်ရေးနဲ့ဝီဂါမွတ်စလင်တွေပေါ်လူခွင့်ရင်ချူဖောက်မှုဆိုင်ရာဆက်ဆွဲချက်တွေကြောင့်ဒီနှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါ။ အကျိုးစီးပွားအပြိုင်ဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံဟာအင်ဒီးယားနိုင်ငံတွေပေါ်အနိုင်ကျင့်မှုစူးစမ်းနေတယ်ဆိုပြီးအမေရိကန်ဘက်ကဖြစ်တင်ရှုတ်ချထားပါတယ်အမေရိကန်ဟာဒေတာတွေမှာမတိမငြိမ်ဖြစ်အောင်လုပ်ဖို့စူးစမ်းနေတယ်သူတို့ဆိုရပြည်တွင်းကိစ္စကိုဝန်ဆွတ်နေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကလည်းထပ်တလဲလဲဖြစ်တင်ပြောဆိုထားပါတယ်ခင်ဗျဂျပန်အနေနဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့အကြာကြီးစောင့်ကြရကနေဒီနေ့တော့စထိုးပေးနေပါပြီပထမဆုံးအနေနဲ့တိုကျိုဆေးရုံမှာ Pfizer BioNTech ကုမ္ပဏီကာကွယ်ဆေးလက်ခံရရှိပြီးနိုင်ပိုင်းချင်းအခုလိုစထိုးပေးကြတာပါဂျပန်တနင်္ဂနွေကဆရာဝန်နဲ့သူနာပြုပေါင်း4000ထိကိုအခုပထမအကြိမ်ထိုးပေးပြီးရှေ့လမတ်လမှာတော့ကျန်းမာရေးလုံသားပေါင်း 3.8 တန်းနဲ့နောက်ပိုင်းမှာ65နှစ်နဲ့အထက်36တန်းခန့်ကိုထိုးပေးဖို့ပြင်ထားပါတယ်တကယ်တော့ဒီနှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးကိုတနင်္ဂနွေနေ့ကမှဂျပန်မှာတည်ပြုပေးခဲ့ပြီး G7 ဆင့်မှုထက်ပြီးခုနိုင်ငံထဲမှာနောက်ဆုံးကာကွယ်ဆေးထိုးပေးနိုင်တဲ့နိုင်ငံဖြစ်လာကမဖြစ်မနေထိုးဖို့တော့အမိန့်မထုတ်ထားပါဘူး။တောင်အာဖရိကမှာတော့နောက်ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ AstraZeneca နဲ့ Oxford ကာကွယ်ဆေးဟာနိုင်ငံထဲမှာတွေ့တဲ့ပိုးမျိုးကွဲသစ်အပေါ်ထိရောက်မှုနည်းကြောင်းလေ့လာတွေ့ရှိပြီးဒီကာကွယ်ဆေးထိုးဖို့ကိုရည်ဆိုင်ချပါတယ်။ဒါကြောင့်မှာယူလက်ခံပြည်သားနှစ်ချိန်ထိုးရတဲ့ဒီကာကွယ်ဆေးပေါင်းတစ်တန်းကိုအာဖရိကသမဂ္ဂကနေတစ်ဆင့်အခြားအာဖရိကတိုက်နိုင်ငံတွေကိုပို့ပေးသွားမယ်လို့တောင်အာဖရိကကျန်းမာရေးဝန်ကြီးဇဝါလီ MPC ကလွှတ်တော်မှာဒီနေ့ပြောခဲ့ပါတယ်ခင်ဗျာဒီချိန်နိုင်ငံအနေနဲ့နောက်ထပ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်ခုထပ်တွေ့လိုက်ပြီးလူပေါင်း38ဦးထိနိုင်ငံထဲမှာလောလောဆယ်ကူးစက်ထားပြီလို့သုတေသီတွေကဆိုပါတယ်အီဂျင်ဘတ်တက္ကသိုလ်သုတေသီတွေက B1525 လို့သိထားတဲ့အခုမျိုးကွဲသစ်ဟာအရင်ပြည်ထောင်ရှိတောက်ပိုင်းကန့်ဒေတာမှာအသစ်တွေ့ခဲ့တဲ့ B117 မျိုးကွဲသစ်နဲ့ဗီဇဖြစ်စဉ်တူညီကြောင်းတွေ့ထားတယ်လို့ဆိုတာကိုGuardian သတင်းစာမှာတနင်္လာနေ့ကဖော်ပြခဲ့ပါတယ်။ဒီမျိုးကွဲသစ်မှာကတောင်အာဖရိကနဲ့ဘရာဇီးမှာပေါ်လာတဲ့စိုးရင်စရာကောင်းတဲ့ E484K လိုမျိုးမျိုးရိုးဗီဇပြောင်းလဲမှုကိုအသေးစားတွေ့ထားတယ်လို့လည်းဒီသုတေသီတွေကသတိပေးထားပါတယ်။ဒီစိုးရင်စရာမျိုးကွဲသစ်ကိုအခု38ဦးတဲ့ Wales ဝေလာဒေတာမှာ2ဦးနဲ့အင်္ဂလန်ဘက်မှာ36ဦးတွေ့ထားကြောင်းသုတေသီတွေကအတည်ပြုထားပါတယ်။ဒါ့အပြင်အခု B1525 မျိုးကွဲသစ်ကိုနိုင်ဂျီးရီးယား၊ဒင်မတ်နဲ့အမေရိကန်နိုင်ငံတွေမှာလည်းတွေ့ထားပြီးသားဖြစ်ပါတယ်။အင်္ဂလန်ကျန်းမာရေးဌာန PHE ကတော့ဒီမျိုးကွဲသစ်ကိုဆက်လေ့လာနေပြီးအခုချိန်ထိတော့ပိုပြင်းထန်တာနဲ့ပိုကူးစက်နိုင်တာကိုမတွေ့ရသေးဘူးလို့ဆိုပါတယ်ခင်ဗျာ။စစ်ပွဲပြစ်ပကဖြစ်ရာဒေသတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့အပြည့်အခက်တွေရထားပေးရေးဒီချိန်နိုင်ငံကတိုက်တွန်းဖို့ရှိနေပါတယ်။ပိုတူးနေမှာချမှတ်မယ်ကုလသမဂ္ဂလူကြိုင်းကောင်စီဆုံးဖြတ်ချက်ထဲမှာဒီကိုဗစ် -19 ကာကွယ်ဆေးလူသန်းပေါင်းများစွာထိုးပေးနိုင်ဖို့ဒေတာဆိုင်ရာပြစ်ခတ်ရပရေးလို့ဖို့ဒီချိန်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုသွားဖို့ရှိနေတာပါ။ဒါဟာကျင့်ဝတ်ရာတာဝန်ရှိပြီးဒီဗိုင်းရပ်စ်ကိုချိန်မုံဖို့အလုံးဝိုင်းလို့ရမယ်မဟာပြွာလိုအပ်ချက်ဖြစ်တယ်လို့ကမ္ဘာကိုဗစ်ကာကွယ်ဆေးထိုးဆိုင်ရာ15နိုင်ငံပါလူကြိုင်းကောင်စီဆင့်မြင့်ဆွေးနွေးပွဲတွေပြောမှာဖြစ်ကြောင်းဒီချိန်နိုင်ငံရဲ့ယုံကြည်ညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့ကိုဗစ် -19 ကာကွယ်ဆေးကိုတစ်ကမ္ဘာလုံးမှာညီညီမျှမျှတန်းတူရရှိနိုင်ရေးတွန်းအားပေးလှုပ်ဆောင်လာခဲ့ရမှာအလုံးအန္တရာယ်ကင်းတဲ့အချိန်မရောမချင်းပေးနိုင်ငံမှာအန္တရာယ်ကင်းမှာမဟုတ်ဘူးလို့အလေးနဲ့ပြောနေတာဖြစ်ပါတယ်။ဒီကာကွယ်ဆေးမညီမမျှသာထိုးပေးနေရင်ဗိုင်းရပ်စ်ကလည်းနောက်ထပ်ဗီဇတွေကြောင်းပြီးကာကွယ်ဆေးမတိုးတဲ့မျိုးကွဲသစ်တွေထပ်ပေါ်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။တကယ်တော့စစ်ပွဲပဋိပက္ခတွေနဲ့မတူညီမှုတွေကြောင်းကမ္ဘာပေါ်ကလူသန်းပေါင်း160ကျော်ဟာဒီကာကွယ်ဆေးမရမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာမှာဂျီမင်း၊ဆီးရီးယား၊တောင်ဆူဒန်နဲ့အီသီယိုးပီးယားနိုင်ငံတွေလည်းပါပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA မြန်မာပိုင်း Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ burmese.voanews.com လို့မှလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုတော့လက်တလုံးမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံမြို့ကြီးတွေနဲ့နေရာအတော်များများမှာဆနပြလှုပ်ရှားမှုတွေဟာသတင်းနှစ်ပတ်လောက်ရှိလာတဲ့အချိန်မှာအင်အားအလုံးအင်းနဲ့လမ်းမထွက်ပြီးတော့ဆနပြတာတွေ့ကြရတယ်လို့ပုံစံသင့်တဲ့လှုပ်ရှားမှုတွေကိုလည်းတွေ့ရပါတယ်။အပြည့်အစုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်မအိမ်တန်နာချွန်ကပြောပြပေးပါရှင်။
ဒီလိုမျိုးတွေလဲတဲ့လမ်းဆောင်တဲ့နိုင်ငံတကာတန်ယုံရှိတွေအပါအဝင်ဆန္ဒပြသူတွေကအဓိကစုဝေးရနေရာတွေမှာ ဒီကနေ့လူပေါင်း1000ချီစုဝေးခဲ့ကြပါတယ်။တန်းနဲ့ချီတဲ့လူလူလှုပ်ရှားမှုအဖြစ်အင်အားပြဖို့တက်ကြွလှုပ်ရှားသူတွေတိုက်တွန်းခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေအရင်နေ့ကထက်လမ်းပေါ်ပြန်ထွက်လာကြတာပါ။ဒီကနေ့လှုပ်ရှားမှုမှာတော့အရင်ရက်တွေနဲ့မတူဘဲတမူထူချာပြီးကားတွေရင်တွေကိုလမ်းတွေပေါ်မှာဆက်ပြတ်နေသလိုဟန်ဆောင်ပြီးပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကိုအာဏာပိုင်တွေဟန်တားနှောက်ယှက်မှာကိုကာကွယ်တဲ့အနေနဲ့ကားတွေရင်တွေနဲ့ပိတ်ဆို့ဆန္ဒပြတဲ့နေ့ကိုတုံးခဲ့ကြတာလို့လည်းရခိုင်မျိုးကဆန္ဒပြသူတယောက်ကပြောပါတယ်
။ကားတွေကျန်းဖြစ်တယ်။ကျန်းဖြစ်တာကတော့ဒီအခုဖြစ်နေတဲ့ဒီအာဏာယူတွေအတွက်ကြောင့်လမ်းတွေကိုတမင်တကာကျွန်တော်ကားတွေလည်းမပြတ်ဘဲနဲ့တက်ပြင်းအောင်ဆောင်လဲရတာပေါ့နော်။အဲ့လိုမျိုးပါဒါဆန္ဒကိုယ်လေကိုယ်နိုင်တဲ့ဘက်ကကိုယ်ဆန္ဒပြတာပေါ့ဒီနေ့ရတော့မဟုတ်ပါဘူ
း CDM လို့ခေါ်တဲ့အနုနီးနဲ့အာနာပီဆိုင်ရေးလှုပ်ရှားမှုမှာဝန်ထမ်းတွေအလုံးမစင်ပဲပူပေါင်းပါဝင်အောင်တိုက်တွန်းမှုတွေနဲ့အတူအသွားအလာတွေရပ်ဆိုင်းအောင်ဆန္ဒပြသူတွေကရည်ရွယ်ခဲ့ကြတာပ
ါကျွန်တော်တို့လူငယ်တွေကစပြီးတော့ CDM လို့ပြင်ပါတယ်ဆိုတော့ CDM ဆိုလူတွေကအစ်ကျင်းနေကြတော့မှာနော်အဲ့ဒီလိုအခြေအနေမှာကျွန်တော်တို့ဒီလူငယ်တွေအနေနဲ့ဒီ CDM ကိုဒီကားပြဆုံတဲ့မျိုးနဲ့ပေါ့နော်ဆောင်းကြတော့ပြောင်းပါနေတဲ့စီးရဲအနေနဲ့မမေကူညီပေါင်းဆောင်ပေးရပ
ါငင်းချက်နဲ့လှုပ်ရှားမှုတွေမှာအလုံးမစင်ပဲပူပေါင်းပါဝင်ကြဖို့တိုက်တွန်းမှုတွေနဲ့အတူအစိုးရဌာနတွေကဝန်ထမ်းတွေလှုပ်ရှားမှုမှာပူပေါင်းလာကြသလိုလမ်းပေါ်ထွက်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာလည်းပါဝင်လာကြပါတယ်ဆန္ဒပြလှုပ်ရှားမှုတွေစတင်ချိန်ကစလို့ရပ်ဆိုင်နေတဲ့မြေထားဌာနဝန်ထမ်းတွေကလည်းဒီကနေ့ရန်ကုန်ဗူတာကြီးကနေကုလသမဂ္ဂရုံးရှိအထိချီတက်ခဲ့ကြပြီးတော့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်ရန်ကုန်မြို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မြမမီးထားဌာနဝန်ထမ်းတူကတော့စိန်ခေါ်မှုတွေရှိနေပေမဲ့ငင်းချမ်းတဲ့လှုပ်ရှားမှုမှာပါဝင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
။ဒီရန်ကိုကျွန်တော်ဘာကြောင့်လှုပ်တာလဲဆိုတော့ကျွန်တော်စစ်အာဏာရှင်ကျွန်တော်တို့ကြိုက်လို့ပဲ။နော်။ဒီလက်ရှိကျွန်တော်တို့အစိုးရရတဆူရောက်ကျွန်တော်နှစ်တက်လို့စစ်အာဏာရှင်ကိုကျွန်တော်တို့မကြိုက်လို့ကျွန်တော်တို့မလှုပ်တာပါ။ဒီရန်လှုပ်တဲ့ဝန်ထမ်းတွေမှာကျွန်တော်တို့မှာအခက်အခဲတွေရှိမှလည်းများစွာအခက်အခဲတွေကြုံခဲ့ပြီးတော့ကျွန်တော်တို့တော့မမှုတော့ပါဘူး။
စုလေစီဒီအနီးတဝိုက်အပါဝင်အချက်အချာနေရာတွေမှာတိမ့်နေချီစုဝေးခဲ့ကြတဲ့လှုပ်ရှားမှုတွေမှာတော့တက်ကြွလှုပ်ရှားသူတွေကဟောပြောစည်းရုံးမှုတွေလည်းရှိခဲ့ပါတယ်။1988ခုနှစ်လူထုအောင်ကြွမှုမှာဦးဆောင်ခဲ့သူတဦးလည်းဖြစ်လက်ရှိလှုပ်ရှားမှုတွေမှာပါဝင်မှုကြောင့်အာဏာပိုင်တွေကဖမ်းဝရမ်းထုတ်ထားတဲ့ကိုမင်းကိုနိုင်ကလည်းဆန္ဒပြလှုပ်ရှားမှုတွေကိုအတန်းနဲ့တင်းစကားပါခဲ့ပါတယ်။အဓိကက
ပါတဲ့ CDN ကိုတဲ့ဝန်ထမ်းတွေရဲ့တပိတ်ပြောတဲ့အလုပ်မသေးတဲ့လှုပ်ရှားမှုကအဓိကကြတယ်ဆိုတာအဓိကပါပဲ။တော်ပြီးစီရီယံဟာဒီဥပဒေကကုလသမဂ္ဂတွေတော့မဟုတ်ပါဘူးဘာသာတော့အဲ့ဒီအာဏာချုပ်တက်ကောင်စီရဲ့အမေရိကန်ဥပဒေတွေသုံးပြပညာချက်ပေါ်မှာအားလုံးကိုညှက်ဆံပါပါဘုတ်အင်းတော်ကိုသူညုံမှုယူရမယ်ဘုတ်ချင်းရဲ့စောင့်ရှောက်ကြတယ်ဒီလိုပြောရပါလိမ့်မယ်
ဆန္ဒပြသူတွေအများစုစုဝေးရနေရာတွေဖြစ်တဲ့လှယ်တန်းမြေကြီးကုန်းစုလေစတဲ့နေရာတွေမှာကားတွေစပိန်တွေနဲ့လမ်းတွေပိတ်ထားပြီးထိုင်တဲ့ပိတ်ဆန္ဒပြခဲ့ကြပါတယ်။တန်ယုံတွေနဲ့ကုလသမဂ္ဂရုံရှိတွေမှာလည်းဆန္ဒပြသူတွေကဖြောဖြည်းရေးတရုတ်ပြစတဲ့အမျိုးမျိုးစုံနဲ့ပါဝင်နေကြတာပါ။ဝင်ထမ်းတွေအလုပ်သမားတွေအပါအဝင်လူတန်းစားပေါင်းစုံပါဝင်လာတဲ့လှုပ်ရှားမှုတွေအချိန်မြင့်လာနေချိန်မှာပဲမကြသေးခင်ချက်တွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငင်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နှင်းတာတွေဖမ်းဆီးတာတွေမလုပ်ဖို့နဲ့အရတားအစိုးရကောင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါရဲ့ရှင်
။မအိတ်တနာထွန်းပါရှင်။စစ်အာဏာသိမ်းတဲ့ February လတရနေ့ကလေးကနေအခုချိန်ထိဆိုရင်ဖမ်းဆီးထားသူ400ကျော်ထက်မနည်းရှိလာကြောင်းနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောပါရယ်။ဖန်စီခံထားရသူတွေဟာမိသားစုနဲ့တွေ့ခွင့်မရတယ်လို့ဥပဒေနဲ့အညီအခွင့်အရေးတွေမရကြဘူးလို့လည်းပြောပါတယ်။အပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းချိန်ကစလို့ဖန်စီခံရသူတွေနဲ့နောက်ဆက်တွဲအကြမ်းမဖက်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်စီထားသူ400ကျော်ရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB ကပြောပါတယ်။ဖန်စီမှုအများစုဟာအနာသိမှုနောက်ပိုင်းလှုပ်ရှားမှုတွေနဲ့ဆက်နွယ်နေတယ်လို့လည်း AAPP အဖွဲ့ကတွဲဖက်အတွင်းမှုဥပိုကြီးကပြောပါတယ်
။ဟိုကျွန်တော်တို့ရဲ့ဖြစ်ရင်းအရတော့452ယောက်ရှိပါတယ်။အဲဒီမှာ305ယောက်ကပြန်ထွက်တာလည်းဆိုတော့တကယ်တော့419ယောက်ကျန်ပါတယ်။အထူးကြောင့်တော့ဒီအစိုးရအဖွဲ့အစည်းတွေနောက်ထပ်တော်အမှတ်တွေနောက်ဒီ NLD ကတည်းကဟိုဒီကဲဟိုအလုံးလက်တိုင်းလည်းအရင်ကောင်းဆောင်နေနောက်တော့ဒီ CDM ဖြစ်ချက်ပုံကတော့ဒီနေကျောင်းဆရာတွေနောက်ဒီ activist တွေဒါတွေကိုအဓိကတက်ပြထားပြီးတော့လုပ်နေတယ်ကျွန်တော်တို့တွေ့ရပါတယ်ပြီးရတဲ့ကျွန်တော်ကလည်းဒီ energy ကိုအဓိကပြုံပွင့်တဲ့ပုံစံမျိုးနဲ့လုပ်ဆောင်နေတဲ့မျိုးကိုကျွန်တော်တို့သိရပါတယ်ဒါတော့ဒီသူ့ဒီတပိတ်ကျောင်းကအောက်ကျတဲ့ဒီကြတော့ဒီ yes ကောင်ကိုခေါ်သွားတာလို့အဲ့ဒီအတူတူကြတော့အခုသိရတာရှိတယ်ဒ ဒါကြိုးတွေပြန်တက်လာတဲ့မျိုးတွေရှိပါတယ်။နောက်အဲ့လိုမြန်မာနဲ့ဖော်တော်တဲ့ဒီတို့မများကြတော့သူခေါ်တော်မှသွားကြခေါ်တော်မှအများကြီးတော့မသိကြပါဘူး။
တမရော်ကအာနာသိမ့်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဥဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေအပြင်တက်ကြွလှုပ်ရှားသူတွေကိုလည်းဖမ်းဆီးခဲ့တာပါဒီအထဲမှာပါဝင်ခဲ့တဲ့ဦးမြအေးဟာဆိုရင်လေသတင်းသုံးပတ်လောက်ရှိလာတဲ့အထိအကျိုးအကြောင်းမသိရသေးဘူးလို့လည်းဦးမြအေးရဲ့မိခင်ကပြောပါတယ်ကျမရင်မကောင်းတဲ့တားဖြစ်သူအတွက်စိတ်မအေးရဘူးလို့လည်းဦးမြအေးမိခင်က VOA ကိုပြောပါတယ
်ဘာမှမရဘူးဘာမှမရဘူးဘာမှမကြောက်ပါမကြာဘာမှကဘာမှဆက်တယ်လို့များဘာမှလည်းမကြာ
CDM လို့ခေါ်တဲ့အာနာသိမ့်မှုကိုအကျမ်းမဖက်အာနာဖီဆန်နဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးနိုင်ငံဝန်ထမ်းတွေအပါအဝင်နိုင်ငံအနှံ့မှာအာနာပိုင်တွေကဖန်ဆီးမှုတွေရှိနေတာပါအေယာဝတီတိုင်းအင်ကပူမြို့နယ်မဲသလီကုန်းတိုက်နယ်စေယုံကကလေးနှစ်ယောက်ဖခင်ဆရာဝန်ဒေါက်တာပြဖြိုးနိုင်ဟာဆိုရင်လေဖေဖော်ဝါရီ17ရက်နေ့တည်းကဖန်ဆီးခေါ်ဆောင်သွားခံရပြီးမိသားစုကခုချိန်ထိတွေးခွင့်မရသေးဘူးလို့ပြောပါတယ်။ထောင်သုံးနေချနိုင်တဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဖို့ပြင်ဆင်နေတယ်လို့သာကြားသိရပြီးရှေ့နေဖြစ်သူကတဆင့်တွေးဆဖို့ကြိုးစားနေသေးဖြစ်ကြောင်းလည်းဇနီးဖြစ်သူက VOA ကိုပြောပါတယ်
။တွေးခွင့်မရသေးပါဘူးရှင်။မင်းကလည်းကျမရှေ့နေအာသူကအတင်းထောင်မှလို့ပြောတော့တွေးရအောင်အဲ့ဒါမဟုတ်ဘူးလို့လို့အဲ့လိုတွေပြောလိုက်တယ်ရှင်။ဟိုလိုလိုဒီလိုလိုတွေပြောလိုက်တယ်။ဖတီးရနေညနေ 3:50 လောက်ကဖမ်းသွားတာပါ။တဘာဝဘေးနဲ့ကြားဆွဲမယ်လို့တော့သိပါတယ်ရှင်။ဒါသူတို့လုံးကမြခံနေရတာအမှန်ပြင်ဥပဒေအတိုင်းလည်းမဟုတ်ဘူးလေ။ဥပဒေရရှိတွေကိုမေးကြည့်တာလို့တရားရှိနေတွေကိုမေးကြည့်တော့လေဒီလိုမျိုးမဖြစ်တဲ့ဟုတ်ပေါ့ကို့အခွင့်အရေးရှိရဲဆိုတော့ဒါပေမဲ့ကျမတို့ကကို့အခွင့်အရေးတွေဆုံးရှုံးနေတာပေါ့မျောလင်းချက်တွေမဲ့ပြီးတော့
အာနာဖီဆန်ရေးလှုပ်ရှားမှုတွေနဲ့လမ်းမောထွက်ဆန္နာပြပွဲတွေဆက်လက်အချိန်ကောင်းနေစေမှာပဲဖန်ဆီးမှုတွေဆက်လက်ထွက်ပေါ်နေတာပါ။ညဘက်အချိန်မတော်ဥပဒေနဲ့ဖန်ဆီးမှုတွေနဲ့ဖန်ဆီးခံရသူတွေဟာဥပဒေနဲ့အညီခံစားခွင့်တွေဆုံးရှုံးနေရတယ်လို့လည်း AAPP အဖွဲ့ကဥပိုလ်ကြီးကထောက်ပြသွားပါတယ်။
ဒါလည်းမရှိတော့ဥပဒေရဟိုတရားကုန်စီမှုရောက်ပါတယ်။သူရတော့အကောင့်ကြီးတန်နေရတဲ့ဒီတော်မင်းကတော့သူရတဲ့အခြေအနေမှာရှိတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။တကယ်တော့ဆိုလို့ဒီဥပဒေရ24ရက်ကိုပုံမချုပ်ရတာတော့နောက်တစ်ခေါက်ဒီရှေ့နေရပိုင်ကွင်းလို့အဆက်ရှိတဲ့ဒီလိုမျိုးတွေနဲ့တွန်းချုံနေရလို့ရှိပါတယ်။နောက်ဒီတဲပြီးတဲ့အဆက်တွေပေါ့နော်။အဲ့လိုမျိုးတွေလည်းမရရှိဖြစ်နေတဲ့အခါကျတော့ဒီလူတွေကျမ်းမာမြေချီတွေကသာအများဆုံးလည်းကောင်းပါတယ်။တချို့အတန်းခံအကောင့်ကလေးဒီကကျဲမော်ကြီးရလို့မကောင်းတဲ့ဒီလိုပါတယ်သူတို့ရဲ့ဒီကိုယ်ဝါးကြီးပုံမှန်တော့ကောင်းနေရှိရတာပေါ့ဒါလည်းတော့သူ့ရဲ့အခြေအနေအများကြီးရှိပါတယ်ဥပဒေရလို့ပဲအာဏာသိမ်းတရားမှုဆိုတော့ဒီရောနဲ့အကျိုးရကလူတွေမတရားတစ်ခုဖမ်းဆီးနေတဲ့စောင့်ကြည့်ချုပ်နှောင်တာလည်းဖြစ်ပါလားဆိုတော့ဒီကောင်ကသဘောမျိုးနဲ့ဖမ်းဆီးနေတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်ဒါမျိုးကဘယ်လိုမလုပ်တဲ့ဘူးနောက်တစ်ခုဒီလူတွေကိုအများဆုံးဖြစ်ပေးဖို့လိုတယ်ဒီလူစံတော်လေးစားလိုက်အောင်ဖို့လိုပါတယ်
လက်တလောဖန်ဆီးမှုတွေနဲ့ဖန်ဆီးချင်းတိန်ခံရသူတွေအခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံဖြေဆိုမဲ့သူမရှိပါဘူး။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကလည်းဥပဒေမဲ့ဖန်ဆီးမှုတွေအပေါ်ကန့်ကွက်ပြောဆိုထားကြသလိုအရက်သားအစိုးရခေါင်းဆောင်တွေအပါအဝင်ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားကြပါတယ်ရှင်။
မြန်မာနိုင်ငံတွင်းမှာဒီလိုစစ်တပ်အာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆက်နေပြီးတော့ဖမ်းဆီးထားတဲ့သူဟာ400ကျော်ရှိနေပြီဖြစ်တဲ့အကြောင်းကိုမက်မီခါကသတင်းပေးပို့ထားတာပါဒီကနေ့မှပဲဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေချင်းချောက်ခံရမှုတွေနဲ့ဖိအားပေးမှုတွေလည်းရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်သွယ်စုံစမ်းမေးမြန်းထားပါရဲ့ရှင်
အကျဉ်းမဖက်တဲ့အာနာဖီဆန်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထဲဆန္ဒပြပွဲတွေသတင်းနှစ်ပတ်လောက်ရှိလာနေချိန်မှာပဲဝန်ထမ်းတွေအလုပ်သမားတွေဖမ်းဆီးခံရဖိအားပေးခံရတာတွေနဲ့ရင်ဆိုင်နေရတာပါဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာဆိုရင်လေဒီကနေ့နေဆုံး3ဦးဖမ်းဆီးခံခဲ့ရတယ်လို့ကိုတိုင်တွေ့ခဲ့ရတဲ့ဆန္ဒပြသူတဦးကဗျူရော်ရေကိုပြောပါတယ
်တစ်မောင်မောင်လို့သူ့ကိုအရင်ဖမ်းတာအဲလိုက်ပြီးတော့သူ့နောက်ကလိုက်သွားတဲ့အခါအဲ့မြောက်ကိုပါအဖမ်းဆန်ရတယ်နောက်ထပ်အားလုံးဆို3ယောက်ပါအဲလောလောဆယ်တော့သူတို့နဲ့တော့အဆက်အသွယ်မရဘူးမရဘူးဆိုတော့ဖုန်းနံပါတ်တွေအဲမဖုံးမပါတဲ့ခါကြတော့လေအဲမရဘူ
းမနေ့တုန်းကလေရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမှာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးចောင်းသားလူငယ်တဦးပါဝင်၄ယောက်ဖမ်းဆီးခံရပြီးခုရှင်တိဆက်တွေ့မရသေးဘူးလို့လေဆန္ဒပြသူတဦးကပြောပါတယ
်ဟုတ်အားလုံး၄ယောက်ပါမိန်းကလေး၁ယောက်အကြမ်းလေး၃ယောက်ပေါ့ចောင်းသား၁ယောက်ပါတယ်ကျွန်တော်ကတော့အပြင်းပြီပေါ့မရှိဘူးဒီနေ့မှသူတို့ကတော့ဆက်တွေ့တိုင်းဆက်တွေ့လို့မရဘူးရဲ့ဒီအစင်းသွားပြောရမှာလေတွေ့ဆင်တော့မရဘူးရဲ့ဟိုအစားတော့ပြန်မှုပေးမယ်လို့မင်းမျိုးပေါ်ပတိနေကြရပေါ့ပြန်မှုပေးမယ်ဆိုလို့စောင့်နေကြတယ်ဒါပေမဲ့မလှုပ်ပေးမယ်အခုတရားဆွဲရင်လို့သိရတယ်ပေါ့
ยามานังงามาเสียหน้าติงอยู่ทั้งหมดบ่กังเกิลสันดาจามุเรบ่แมนเดลีนี่พี่รอซาเรนยูเรมาจันเป็ดเที่ยวคุยเพนซีมุเรชิกเข้าไปเลยมันนี่ตรงอ่ะส่วนเลยเอาดีได้ยามยามยูมาสันดาจามุเรก็ลงเชียร์ตาพูดวันนี้ก็ดีขนาดนี้ยามาที่ใครแทนยามดูดีสิเดี๋ยวสันดาจามุเรมาป่าววันนี้ตัวอุกาเปล่าไปเลยสันดาจามุเรชิเดี๋ยวสันดาจามุเรมาป่าววันนี้ตัวอุกาเปล่าไปเลยโอเคมาสู้ยังบ่
ยามานังงามาเสียดายนะติงนาโกกังเกิลเนี่ยแล้วบอกเธอสันเดอร์ทบทวนอะไรสิ่งเดียวสุดยอดวันที่เนี่ยมีอาจจะหาเลยยังไม่ได้ไปลงช้ามุมมาปูบ่าวไปลาจาระบ้างซีดีเอ็มลูกคนเดียวนู่นนี่เนี่ยอนาคตพิเศษเดียวลงช้ามุมมาปาวินจาระวันที่หนึ่งก็อนาคตหนึ่งก็พี่อาเปิดอ่ะชิ้นสุดยอดเลยยิ่งใส่เนี่ยเดี๋ยวสุดยอดยิ่งใส่เนี่ยเดี๋ยวก็เนี่ยมามีแทนลงเงินกับวันที่หนึ่งก็เปล่าไปเลยวันนั้นเนี่ยจริงๆว่าเชื่อมีเราปลุกเ
ပြည်ရန်မလုပ်တဲ့သူတွေပေါ့နော်ပြည်ရန်မလုပ်တဲ့သူတွေကလုပ်တဲ့သူတွေကိုသူတို့ကဟိုဝန်ထမ်းအင်ညာတွေမှာဥပမာနေပြီးတော့မှာဆိုလို့ရှိရင်လည်းနေပြီးတော့မှာဝန်ထမ်းအင်ညာဒီထဲမှာအဲ့လိုမျိုးပြည်ရန်မလုပ်နေတဲ့သူတွေရဲ့အိမ်မျိုးမလုပ်တဲ့သူတွေကလာပြီးတော့ဒီကြီးတွေကတော့ဘယ်လိုမှလိုက်တယ်ပေါ့နော်ပြန်တက်ဖို့ပြောတယ်ပေါ့ဟိုမတက်ဘူးဆိုလို့ရှိရင်နောက်ရှင်းမဲ့အက
ကျွန်တော်တို့ရဲ့မြို့မှာမိသားဝန်ထမ်းတွေကိုအလုပ်ပြန်ဆင်းဖို့အာဏာပိုင်တွေအတင်းကျပ်စေခိုင်းတာတွေရှိခဲ့ကြောင်းလဲမိသားသူတွေကပြောပါတယ်အကြမ်းဖက်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထွက်စံတပ်ပြပွဲတွေပေါ်ပေါက်လာခြင်းအားစလို့မိသားလုပ်ငန်းတွေပါဝင်စိုးရရဲ့လုပ်ငန်းတွေတော်တော်များများလေးရပ်ဆိုင်နေတာပါလုပ်ငန်းတွေပြန်လေစတင်နိုင်အောင်ဖိအားပေးမှုတွေအရေးယူပြေးပို့ချင်းချောက်မှုတွ ကိုလာသမကပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေလှူရှားသူတွေကတော့ညင်းဆန်းကဆန္ဒပြလှူရှားသူတွေကိုဖမ်းဆီးရေးယူကြတယ်မလို့ပေါ်တိုက်တွန်းထားပါတယ်ဆန္ဒပြပွဲတွေနဲ့အာဏာပြဆိုင်ရေလှူရှားမှုတွေရှင်းရှင်းဖို့နဲ့ဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့ဒီကနေ့တိုက်တွန်းထားရှိမှာပဲညင်းဆန်းတဲ့လှူရှားမှုတွေကိုအင်အားသုံးနိုင်နေတာတွေမလို့ဖို့နဲ့အရေးယူတာတွေမလို့ဖို့လေကိုလာသမကရ
Nesa Kongwe Yi Chi Nirigule, Tadingo Tintia Pichamare, Sitaka Anna Tinglaitago, Sanchine, Sanapia, Lushamuriha, Nemaning and Nampo Pangyama, Dilning and Etika Kongwe Yi Lanjang Mava, Yakamuri, Chungtini Yavari. ชั้นปีเหมียวป้ายเนซะกงตวยที่ตามูเซเตียงงามใหม่สะคันที่เปลี่ยนแปลงได้ที่เหล่าช้าหมู่ฤเจ้าที่กนี้มาเรากงตวยหมู่ฤเนี่ยอตั้วลาฤหาลงว่ายัดไซเนี่ยที่ผิดแค่ได้เจ้าหมู่รอฟิวอีเมียนมาแบงตะเถินเจ้ากูโซแท้กะตะเถินปิปูทํามาเลยရှင်ชั้นปีเหมียวป้ายมูเซเมียวมาเฟบรัวรีเซยะกะซาโลสานาปะบวยอยู่ตะเพียบๆอิ่งยาลาปีทีนี้เฟบรัวรีสะคนเนี่ยมาเราลันเป้ซูหมู่ฤเนี่ยตุกงซีซิซึหมู่เลยยัดตันตัวราบะ
ဒီမနက်စော်ပိုင်းကစားလို့စန္ဒပြသူတွေကကားတွေပိတ်တပိတ်မှောက်ကြလို့နှစ်နိုင်ငံသုံးသွေးကြီးဟာရှားနှုံးပြည်ညီပါရှက်တန်သွားကြောင်းမူဆယ်စံကုန်းစီကြိုင်ကျူးဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။ပြရားလားမယ်လို့ဆိုတော့ခုနကမြည်တာပြရားလားမယ်လို့ဆိုတော့ခုနကကြားတယ်မှာမူဆယ်ကနေပြီးတော့ပြရားလားမယ်နဲ့သွားတဲ့ကားတွေရောပြရားလားမယ်လို့မူဆယ်ကိုသွားတဲ့ကားတွေရောအကုန်လုံးလမ်းမှာကားပြတ်တွေဆိ 并不一出哦，固定啊在里头，这太大了，必须要。
平时家里呢，就公家忙多嘞，三那边不会嘛，八万拉拉吧。苦路三那边木里将公司私人木几间那边买，拿来来看将嘞，公队的球架不要玩嘞。目前公队是看看嘞，棉麻队用，那俺公队木不嘛那哈，那趟事故那趟那谁办那年嘛 ，American Dollar 单里向西亚就西边，棉麻那俺赚到集中，那只公队一把。目前八万公队两将的苦龙被收木里西那边。来到罗马曼德里当地，两位的在地大里古多美公家里下部开开张，为别公司不少为龙安县等专业目乌奥目个标靶嘞。
那今年十块钱的时候，你嘛，从边家家户就那都开开么点十多嘞，马路嘞不来家了不？喏，那目前嘛嘞都十多嘞，那到底加上一年的路路都二三，现在看了要加了三秒，路没有了，也来一个卡了不？ขนาดเวลาเชียงรายจำมาตลาดจำมาสมมติว่าที่ที่บ่มาเว้ยมีที่เดียวที่ตรงที่เชียงรายเมื่อวานนี้ในแจ้งจำเนี่ยหรือว่าที่เหนือมาเว้ย
ဒီလိုအခြေအနေတွေဖြစ်နေပြီမဲ့မိဖို့ကြောင့်နဲ့စားသောက်ကုန်ပစ္စည်းတွေပြက်လက်မှုမရှိအောင်တော့ကြိုးစားစီစဉ်သွားမယ်လို့လည်းပြောပါတယ်။မနေ့ကဖေဖော်ဝါရီ16ရက်မှာလည်းစန္ဒပြသူတွေကမူဆယ်ကုန်သွယ်ရေးဆောင်မန်ဝင်းကိတ်မှာစန္ဒပြခဲ့ပြီးတရုတ်နိုင်ငံကဆယ်ဆိုးရောက်ကိုကူညီနေရပြီးချက်ချင်းရပ်တန့်ပေးဖို့မြန်မာတရုတ်အင်္ဂလိပ်ဘာသာစကားတုံးကူနဲ့တောင်းဆိုခဲ့ကြပါတယ်။ ဖန်စီထားတဲ့နိုင်ငံကြီးအချက်အလက်တွေကိုမင်းမင်းတွေ့လို့ကြောင်းနဲ့ဖန်စီထားတဲ့နိုင်ငံကြီးခေါဆောင်တွေကိုပြန်ထုတ်ပေးပြီးဆွေးနွေးညှိနှိုင်းအဖြစ်ရှာစေလို့ကြောင်းနဲ့ပြည်တွင်းသတင်းဌာနတွေနဲ့မေးမြန်းရမှာပြောဆိုထားပါတယ်ကျွန်တော်ကတော့စောထပ်ပါရှန်ကုန်းကသတင်းပေးပို့လိုက်တာပါ
တော်ရရှင်တို့အခုနောက်စင်နီယာကတော့ဖီယူအီမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကိုကေအိုကထောက်ခံလိုက်တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်ဆန္ဒပြရဲ့လူရက်ကိုထောက်ခံကြောင်းကချင်လွတ်လပ်ရေးအဖွဲ့ကေအိုကပြောလိုက်ပါတယ် အာနာသိမ်းမှုနောက်ဆက်တွဲလူလူအောင်ကြောင့်မှုတွေနဲ့အတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြင်းငြင်းလုပ်ငန်းစဉ်အပေါ်ထိခိုက်မှာပါစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအခုလို KIU ရဲ့သဘောထားထွက်ပေါ်လာတာလည်းဖြစ်ပါတယ်အပြေဆုံးကတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်လက်ရှိမြန်မာနိုင်ငံရေးပြဿနာနဲ့ပတ်သက်လို့
NCA PS စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေနှုတ်ဆက်နေတယ်လို့အများကမြင်နေချိန်မှာပဲလူထုလှုပ်ရှားမှုတွေကိုထောက်ခံတဲ့သဘောထားကို KIU ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ KIO အနေနဲ့လူထုဆန္ဒကိုလေးစားကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေကြောင်း KIO
ရဲ့ထွေထွေတွင်းရင်မှုဥလနံကအခုလိုစတင်ပြောဆိုပါတယ်ဒီပတ်ကတည်းကဒီကိစ္စပေါ်မှာဒီဝင်ထုတ်လန့်ချက်တွေမထုတ်ပြန်ပေမဲ့လူထုရဲ့ဒီဆန္ဒထုတ်ဖော်မှုပေါ်မှာအစွာတတိစာပြီးဟုတ်ရှိတယ်တောင်းပြီးဒီကိစ္စပိုင်းနဲ့ရေးရတဲ့ဆောင်ချက်ကိုတော့တတိစာပြီးဟုတ်ရှိတယ်နေလာရှိပါတယ်အဲ့တော့ဒီဖြစ်ပေါ်နေတဲ့ဆန္ဒထုတ်ဖော်မှုပေါ်တော့ဆန္ဒကျ
ကျင်းကျင်းအကျိုးဆောင်အဖွဲ့ PCG ကတစင်တမ်းမတော်ကိုသတင်းစကားပေးပို့ရမှာငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့နဲ့
တွေးထွက်တန်ရုပ်ဖြစ်လာရင်ပြည်သူဘက်ကကာကွယ်သွားမယ်ဆိုတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ်ကျွန်တော်တို့ကတော့ဒီအနေနဲ့ခွဲခြားပြီးတော့ပြောနေတာပေါ့ကွာအခုတနင်္ဂနွေမှာရှိတဲ့လူစုတွေရဲ့ဒီသဘောဆန္ဒပေါ့နော်အဲ့ဒါကိုကျွန်တော်အရေးထားတာမျိုးထားပါတယ်ဒါကြောင့်မို့လူတုစလဲနေရာမှာတနင်္ဂနွေမှာရှိတဲ့အရာဒါဒီလူတနင်္ဂနွေဝန်ထမ်းအပေါင်းပေါ့ဒါအားလုံးကိုဆိုရင်းဖြစ်
ဆိုတော့ဒါကျွန်တော်တက်ကတော့ဒါမှုဒီလက်လက်ကွယ်စီဖွဲ့နေပြီးတော့ဒီပေါ်မှာချက်ချင်းတဲ့နေတော့ဟိုလုံးပါမယ်ဒီဟာလုံးပါမယ်ဆိုပြီးတော့ပြောဆိုတော့အများကြီးကစော်လုံးပါလေနိုင်ငံရေးအကြက်တဲတွေကြောင့်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးနေတဲ့ငင်းချိုင်းလုပ်ငန်းရှင်ကိုထိခိုက်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်
အဲ့တော့ဒီကိစ္စလည်းကျွန်တော်ကဘယ်လိုသွားမကြမယ်ဆိုတဲ့ကိစ္စတော့ပြောမှုခဲ့သေးတယ်။ဒါပြီးတော့ဒီလိုမျိုးအခြေအနေမှာဒီလိုရင်းဆိုင်ရေးကိစ္စတွေကိုဆွေးနွေးဖို့ရလေဒါကလက်ရှိနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းရမှာဖန်ဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုလွှတ်ပေးပြီး
လက်ရှိနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းရမှာဖန်ဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုလွှတ်ပေးပြီးနောက်ထပ်ဖန်ဆီးတာတွေမလုပ်ဖို့လေ KIO ကတိုက်တွန်းထားပါတယ်။နိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကတော့ KIO အပါအဝင် NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်မှာလက်မှတ်မရေးထိုးသေးတဲ့ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့အနေနဲ့သဘောထားထုတ်ပြန်နိုင်မယ်ဆိုရင်လက်ရှိပြဿနာကိုဖြည့်ရှင်းရမှာအထောက်အကူဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။
ခုကဲရသူ့သဘောထားကိုခုလိုထုတ်ပေါ်ပြောဆိုလာတဲ့အတွက်လူလူအနေနဲ့ခုအာဏာသိမ်းတဲ့ပြဿနာကိုသူကငြင်းညာစွာဆွေးနွေးဖြည့်ရှင်းဖို့ခေါင်းဆောင်တွေလွှတ်ပေးဖို့ဆိုရဲတောင်းဆိုချက်တွေကို ထောက်ခံပေးတဲ့အတွက်ကျွန်တော်တို့ကကြိုးစားအပ်တဲ့ဟာပဲ။နောက်ဒီ FBNCC တို့အလုံးအနေနဲ့အဲ့ဒီသဘောထားမျိုးသာရှိလာမယ်ဆိုလို့ရှင်တော့ဗမာပြည်ရဲ့ကျွန်တော်တို့ပြဿနာဖြစ်ချင်းရေးမှာအထောက်အကူဖြစ်ပါလိမ့်မယ
်။ FBNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့ဟာတရုတ်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ UWSA ဝ NDAA မိုင်းလာ MNDAA ကိုကန် KIA ကချင် TNLA တအန်းပလောင် SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ AA ရခိုင်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့တပ်ပေါင်းစုဖြစ်ပါတဲ့ဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့ KIA ကဒီကနေ့ရဆွဲနဲ့သဘောထားထုတ်ပြန်ခဲ့ပေမဲ့ကြံအဖွဲ့တွေကတော့ထုတ်ပြန်တာမရှိပါဘူး
။ကုံမိုးစောပါရှင်။အခုတော့ကယောဂါကြောင့်မလေးရှားမှာပိတ်မိနေတဲ့မြန်မာ180ကျော်ကိုနေရာပြန်ခေါ်လာတဲ့အကြောင်းကိုတင်ပြပေးပါမယ်။ကိုဗစ်ကယောဂါကာလမလေးရှားနိုင်ငံမှာတောင်းတင်နေကြတဲ့မြန်မာနိုင်ငံသားတွေကနောက်ထပ်180ကျော်ကိုဒီကနေ့နေရာပြန်ခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံနေရတဲ့အချိန်မှာနေရပြန်တဲ့မြန်မာနိုင်ငံသားတွေလည်းအခက်အခဲတွေနဲ့ကြုံကြရပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကပြောပြပေးပါရှင်
။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာလူရဲစစ်နေပြီဖြစ်တဲ့အချင်းသားတွေအပါအဝင်မြန်မာနိုင်ငံသားတွေကိုနေရပြန်ဖို့နေရာမှာဒီကနေ့လဲ180ကျော်နေရပြန်ခဲ့ကြတာပါ။ကဲဇေးလီရင်နဲ့ဒီကနေ့ပြန်ကြတဲ့အထက်မှာထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသား60လောက်ပါဝင်ကြောင်းကိုလည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဌဦးဆန်းဝင်းကပြောပြပါဗျ
။ဒီနေ့ကအစတကြိမ်မြောက်ကျွန်တော်တို့ဒီ relief flight မှာဆိုရင်တော့အားလုံးစုစုပေါင်းမြန်မာနိုင်ငံကိုပြန်သွားတဲ့သူက181ယောက်ပေါ့ဒီ။အဲ့181ယောက်မှာအကြောင်းမျိုးမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသမီး3ယောက်အပါအဝင်ဖမ်းတပ်ခံရတဲ့လူစုစုပေါင်းလူ60ကျော်ပြန်နေပေါ့ဒီ
မြန်မာနိုင်ငံမှာဆက်အနာတိမ့်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးနေချိန်မှာပဲမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်နေကြတာပါအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အလုံမစင်းပဲကန့်ကွက်တဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်နေကြတာကြောင့်နေရပြန်မြန်မာနိုင်ငံသားတွေကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေမှာအခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဦးဆောင်ဝင်းကပြောပါတယ်တီတာခွဲထားဖို့စောက်ကြီးစင်တာတွေမရှိတဲ့အတွက်ရက်ွက်တွေထဲမှာယာယီထားဖို့စီစဉ်ရမှာလဲကန့်ကွက်မှုတွေနဲ့ကြုံနေရတယ်ဆိုပြီးပြောပြပါတယ်
။ဟုတ်တာပေါ့တပတ်ကို၃កောက်ပေါ့ဒီစနင်းနာဗုဒ္ဓဘူးကြာတာပရင်အဲ့တော့ပို့နေတာပါ။ပို့တဲ့ခါမှာဘယ်လိုဖြစ်လဲဆိုတော့ပြည်တွင်းရောက်တဲ့ခါမှာတချို့လူတွေကလည်းထင်အောင်ထင်မှန်နဲ့မလေးရှားပြန်လာရင်ဟုတ်တာပေါ့ဒီတခြားနိုင်ငံသားတွေပါမယ်လို့သူတို့ယူဆကြတယ်။ဒါပေမဲ့ဒီတန်သွားတဲ့လူတွေကလည်းသိချာရင်းနေရဖို့စီစစ်ထားပြီးတဲ့လူတွေဖြစ်တယ်မြန်မာနိုင်ငံသားတွေဖြစ်တယ်အဲ့ဒီစစ်ထားတဲ့လူကြီးကိုပြန်ပို့နေချင်တာဖြစ်တယ်။အနေဒီအစိုးရလက်ထက်ကစပြီးကျွန်တော်တို့ရှင်နိုင်ရချပြီးတပတ်ကိုတုံးကြည့်ပို့ဖို့ဒီမလေးရှားအစိုးရနဲ့ညှိနှိုင်းမှုရပြီးအောင်မြင်ပြီးကျွန်တော်ဒီဖေဖော်ဝါရီမှာစတင်ပို့ခဲ့တယ်။အဲဒီမျိုးပေါင်းစုံကိုကျွန်တော်စစ်ပြီးတန်လဲပြီးမြန်မာနိုင်ငံကိုပို့ဆောင်နေချင်းဖြစ်တယ်။ဒီဥပဒေနဲ့ကျွန်တော်အနေဒီအစိုးရလက်ထက်တွေကနေကိုထပ်မထားတဲ့ဥပဒေတွေဖြစ်တယ်။တခြားနိုင်ငံသားတွေပါဝင်မှုရှိမရှိတွေကျွန်တော်တို့ဒီ private အသင်းတွေအမိကစောင့်ကြည့်ပြီးလေ့လာနေပါတယ်။
မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရအစီအစဉ်နဲ့တပတ်ကိုတရက်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ပေးနေရတာကနေဒီလဇန်မှာပဲတပတ်ကို၃ချိန်အထိတိုးမြင့်ခဲ့တာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကတော့ထိန်းသိမ်းရေးစခန်းတွေကမြန်မာနိုင်ငံသား1200ကိုရှေ့သတင်းဘက်ကစပြီးမြန်မာရေတပ်ကရေချောင်းကနေပြန်လည်ခေါ်ယူဖို့အစီအစဉ်ထားကြောင်းကိုလည်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ဒီအစီအစဉ်အပေါ်မှာစိုးရိမ်ကြောင်းကိုလည်းပြောဆိုထားပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကအခုထုတ်လွှင့်တဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိအစအဆုံးပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်
အခုတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်အတွက်မြန်မာအရေးသုံးသက်ချက်မှာတော့စစ်အာဏာသိမ်းမှုထွက်ပေါက်ရှိသလားဆိုတဲ့အပေါ်ဒေါက်တာတင်မောင်တန်းရဲ့ဥကြုံစံတာကိုနားဆင်ကြပါမယ်ရှင်တရရှာချင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကျုံတွေ့နေရတဲ့နိုင်ငံရေးအခြေအနေဘယ်ပုံစံနဲ့ဆုံးသတ်သွားနိုင်တယ်လဲဘယ်လမ်းကြောင်းကို
သက်ချက်ပါဒေါက်တာတင်မောင်ခန်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာတင်မောင်ခန်းဆရာဖြစ်တဲ့မြန်မာစပိုင်းမှာအနာသိန်းသာသုံးကြိမ်အကြံပြုတွေ့ခဲ့ရပြီဖြစ်ပါတယ
်ဟုတ်ကဲ့
တော်လှန်ရေးကောင်စီအနာသိန်းရတဲ့အချိန်က88အနာသိန်းရတဲ့အချိန်မှာရောပြည်သူဘက်ကဒုတိယပွဲပြတ်နိုင်သွားတယ်ဆိုတာမရှိခဲ့ပါဘူးဆရာဖိလစ်ပိုင်မှာမာကုစ်ကိုဖြုတ်ချတော့ငါ People's Power တော်လှန်ရေးရုပ်ပြတ်နိုင်သွားသလိုပွဲပြတ်နိုင်သွားတာတော့မြမသမိုင်းမှာတွေ့တွေ့ခဲ့ရဘူးဆိုတော့အခုပွဲမှာရောအဲ့လိုပွဲပြတ်ပြီးတော့ပြည်သူဘက်ကပြည်သူဆိုတာအဲ့ဆန့်ကျင်ရေးလက်မခံနိုင်တဲ့ဒီမိုကရေစီအင်အားစုဘက်ကနိုင်လာနိုင်မဲ့အလားအလာရှိပါသလားဆရာ
ဟိုရုံတာလှုပ်ရှားမှုတိုင်းမှာအဖြေပြတ်ပြောလို့ပြရဘူးပေါ့နော်ဆရာဆုံးရှုံးမှုနဲ့ပေးလိုက်ရတာနဲ့ပြောလို့ရှိရင်အခုအာနာသိမ့်ဖို့ကြိုးစားတယ်အာနာသိမ့်တယ်ဆိုတဲ့ကိုကတပ်မတော်ကဆုံးရှုံးပြီးသားဖြစ်ပါတယ်ပထမရေကောက်ပွဲမှာဆုံးရှုံးတယ်အဲ့ဒါကကြက်ခိုင်ခုံချိုးရင်းနဲ့ဆုံးရှုံးတယ်ဒုတိယအာနာသိမ့်လိုက်တဲ့အခါကျတော့လူကြီးတစ်ယောက်လုံးစက်ချင်မှုခံရတယ်ဒါကပြည်တွင်းအနေနဲ့တပ်မတော်ကဆုံးရှုံးပါတယ်နိုင်ငံတကာအနေနဲ့လည်းတပ်မတော်ကပို့ပြီးဆုံးရှုံးသွားပါတယ်ဘာလို့လဲဆိုတော့တပ်မတော်ဟာအရင်အာဏာရထားတဲ့ကာလကိုဖွင့်ခဲ့တဲ့အဖွင့်ပေါ့နော် liberalization လို့ပြောတဲ့ဖြီလျှော့ဖွင့်တဲ့ကာလတခုကိုထူထောင်နိုင်ခဲ့ပြီမဲ့လို့အခုပြန်ပြီးပိတ်တဲ့လမ်းကိုသွားတယ်အခုတော့ဆုံးဥပဒေတွေကိုတနာပြတာနဲ့အနည်း20ထိထောင်ချနိုင်တယ်လို့ပြင်လိုက်တာကဆုံးရှုံးမှုအကြီးမားဆုံးစောက်ထိုးဆင်းသွားတဲ့အဖြစ်တပ်မတော်ကဆုံးရှုံးသွားခဲ့တယ်လို့ပြောလို့ရတယ်တင်းနဲ့လူစုရဲ့စန္ဒနဲ့အားတန်ရတဲ့အနေထားမှာတော့ဘလို့ဖြစ်ဖြစ်မယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဟုတ်ကဲ့ကျွန်တော်ပြောချင်တာက60နှစ်တော့88တော့မှလည်းပဲအဲ့လိုပဲဓမ္မနဲ့အဓမ္မအပြည့်ရတာပဲလူစုရဲ့နိုင်ငံတကာရဲ့အကုန်လုံးပြည်သူဘက်ကပါတယ်ဒီမိုကရေစီဘက်ကပါတယ်60နှစ်မှလည်းဒီမိုကရေစီဆုံးရှုံးသွားတာကိုနိုင်ငံတကာကဝန်ခံခဲ့ကြတယ်သူနည်းလောက်မှာ68မှာလည်းပဲပြည်သူတွေအုံကြပြီးဒီမိုကရေစီတောင်းတာတော့အကြံဖက်နေနေတယ်ဆိုတော့ဒါအဲဒီတော့အာဏာသိမ်းခဲ့တဲ့တပ်ဖွဲ့တွေကလည်းပဲသူတို့ဆုံးရှုံးပြီးသားပေါ့ကွာလို့ပြောရင်ဆိုရင်တော့သူတို့ကလည်းလက်တွေ့မှာသူတို့ကအာဏာဆက်လက်တည်နေသွားတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အခုပွဲမှာတော့အဲဒီသူတို့ကဆက်လက်အာဏာတည်နေသွားနိုင်သလားအဓိကအချက်ကအဲ့ဒါကို
မဆက်ဘယ်တော့မှကြည့်လဲဆိုတဲ့ပုံမှာမဟုတ်ပါဘူးတင်းတော့ကအာဏာထွက်တယ်ဆိုတဲ့တောင်းကကြည့်လို့ရှိရင်တော့တင်းနဲ့ရှိတဲ့အတွက်ကြောင့်အာဏာစုပ်ပိုင်ထားတာကိုအနိုင်လို့ယူတဲ့ယုံကြည်တယ်ဆိုလို့ရှိရင်တော့အဲ့ဒါအနိုင်ဖြစ်ကောင်းတဲ့ဖြစ်နေတယ်။ဒါမို့ပြည်သူလူထုရဲ့မြစ်တာပြည်သူလူထုရဲ့စေတနာပြည်သူလူထုရဲ့ယုံကြည်မှုကမ္ဘာပြည်သူတွေရဲ့ယုံကြည်မှုအဲ့ဒါတောင်းကကြည့်မယ်ဆိုရင်တော့တတ်မလို့ဆုံးရှုံးပြီးသွားပြီ။ဒါပေမဲ့ဆိုးဆိုးကအာနာဆိုတဲ့တောင်းကပြောလို့ရှိရင်တော့ကျွန်တော်တို့အားတိုင်နေတဲ့အချိန်ဒီမှာပဲရှိတယ်။အနိုင်ရှုံးကိုပြောလို့မရသေ
းဘူး။ဒါပေမဲ့နှစ်ပေါင်း60ရောခံခဲ့ရပြီ။ဒီလိုသူတို့ကဆက်ပြီးတော့အုပ်စုလာခဲ့တာပြည်သူရဲ့မုန်းပြီးဗိမဲ့သူတို့လက်နဲ့အင်အားနဲ့နှစ်ပေါင်း60ကျော်ဆက်လက်ပြီးတော့အုပ်စုလာခဲ့တာကျွန်တော်ကအဲ့ဒီအဖြစ်မျိုးဆက်လက်ပြီးတော့ဖြစ်သွားနိုင်သလား
ကျွန်တော်တို့ဘာမှပြောလို့မရသေးဘူးလေဒီချိန်မှာတော့ဆက်ဘာမှယတိပြတ်ကျွန်တော်တို့ဘာမှပြောလို့အားကြိုင်နေတဲ့ချိန်ဒီမှာပဲရှိတယ်အဲ့ဒီလိုဖြစ်တာကတက်မတော်ကမိမိဆုံးလာပြောသွားတဲ့ဆုံးရှုံးမှုတွေကိုပြန်ဆယ်ကျင်တဲ့လူတွေတက်မတော်ထဲမှာရှိလားမရှိလားဆိုတဲ့ချက်ပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒါရှိနေလားမရှိဘူးလားဆိုတာလေကျွန်တော်တို့သတင်းချက်လေကျွန်တော်တို့မရတဲ့အတွက်ကြောင့်မပြောနိုင်ပါဘူးသို့တော့အပြည့်မှုကတော့ရှိနေတယ်နော်အပြည့်မှုရှိနေသည်များပျော်လင်းချက်တွေလည်းရှိပါတယ
်ဒါပျော်လင်းချက်သိထားလို့ရမကြပြီဘူးလားဆရာတစ်ခါမှတော့မပေါ်ခဲ့ဘူးသိဘူးဘာဖြစ်လဲလို့
ဆရာလုံးမကြည့်လို့ရှိရင်ဆရာဘာမှမသိနိုင်ရှောက်ချီမှသိရမယ်ကိစ္စမျိုးဒီကိစ္စမျိုးကဒါကြောင့်မို့ရှောက်ချီဖို့တော့လိုတယ်မျိုးဆက်တိုင်းမျိုးဆက်တိုင်းကဆုံးသားပြီးပြေခဲ့ကြရတာကြီးပဲအဲ့တော့ဒီချင်းဒီမှာဘာမှယတိပြတ်ကျွန်တော်တို့ပြောလို့ရမယ်မထင်ပါဘူးသို့တော့ကြည့်တဲ့တောင်းပေါ်မှာမူတည်တယ်ရှုံးပြီးပြီအဲ့ဒီအရှုံးကိုပြန်ဆယ်ဖို့ပဲတမတော်ကလိုတယ်တမတော်ကရှုံးပြီ
ဒါမှဆရာမြမတမတော်သမိုင်းကိုကြည့်မယ်ဆိုရင်ကန်ဒီဇာချုပ်ပြီးဘုเจ้าအောင်ဆန်းတက်ကထွက်လိုက်တော့အဲ့မှာပ
British train ဘုဒ္ဓကြီးရဲ့ကြံခဲ့တယ်အကြောင်းမျိုးနောက်ပိုင်းမှာသူတို့ဖယ်ပလိုက်တယ်နောက်ပြီးတော့ Pacific Japan တို့ရဲ့စစ်ပညာကိုရလာတဲ့လူတွေကစစ်ပြီးဥဆောင်လာတယ်ဆိုအခုချိန်ကြီးလဲမြန်မာတက်မတော်ထဲမှာအဲ့ဒီကိစ္စကိုပြုပြင်ပြောင်းလဲတဲ့ဇိုက်လက္ခဏာတစုံတရာဆရာတွေ့ရပါလားဆရာအခုရှိရဘုဒ္ဓသစ်တွေကလည်းဒီပုထေရဒီပဲပဲဆိုတော့ဆရာညွန်မှန်းလို့ဖြစ်လာနိုင်ပါမလားဒီချက်မှာ
ဟုတ်တယ်ဆရာခုနမေးတဲ့မေးခွန်းလို့ပဲဒီလိုကိစ္စတွေကချက်ချင်းနိုင်ရင်ဆောင်ရွက်လို့ရတဲ့ကိစ္စတွေမဟုတ်ဘူးအချိန်ယူရပါတယ်သို့တော်လည်းအခုသွားနေတဲ့လမ်းကြောင်းကပြန်ဆုတ်ဖို့ကတော့တတ်မတော်အတွက်အင်မတန်လိုအပ်နေတယ်နော်ဒါကြောင့်မို့လို့တတ်မတော်ထဲမှာစဉ်းစားနိုင်တဲ့ပုံစံတွေလည်းအများကြီးရှိပါတယ်တတ်မတော်အတွက်နော်ဘုဇုတ်ကြီးတွေဒုတိယဘုဇုတ်ကြီးတွေစဉ်းစားနိုင်တဲ့လူတွေလည်းအများကြီးရှိပါတယ်သူတို့ရဲ့အားတွေကလည်းအခုချိန်မှာသူတို့ပါပေါင်ဝင်ပြီးတော့တွန်းတော့တိုက်တိုက်နဲ့ဆောင်ရွက်ကြမယ်ဆိုလို့ရှိရင်တက်မတော်ကိုအများကြီးဆယ်တင်လို့ရမယ်ထင်တယ
်နောက်တစ်ခုကနိုင်ငံရေးအင်အားစုတချို့နောက်ထပ်လူယူသေးစင်ယူသေးပုဂ္ဂိုလ်တချို့နဲ့ပေါင်းပြီးတော့ရှားဝင်စစ်ဆက်ပေးဖို့ဆိုတော့လေဆံပစ်လာတာလည်းကြားပါတယ်အဲ့လိုစီတွင်းအင်အားစုရဲ့စစ်ဆေးမှုပေါ်လေပြောဆုံးကတော့ပြပဖို့မပြောနိုင်ဘူး။အဲ့ဒီပြည်တွင်းအားလူရဲ့စစ်ဆေးပေးမှုကရောထိရောက်မှုရှိနိုင်တယ်လို့ထင်ပါလား
။ပို့ပြီးတော့ဒီချိန်နဲ့ပို့ပြီးအနာသက်ပါတဲ့လမ်းကြောင်းတစ်ခုများရမလားဆိုပြီးစူးစမ်းကြည့်ကြတာပေါ့နော်။သို့တော့ဘာတွေစစ်ဆေးတယ်ဘာတွေညှိနှိုင်းတယ်ဘာတွေတောင်းဆိုတယ်ဘာတွေတောင်းဆိုထားတယ်ဆိုတာကလည်းကျွန်တော်တို့အနေနဲ့ကွန်လင်းမြင်တာဆိုတော့မမြင်ရဘူးပေါ့နော်။နောက်ဆုံးတွေ့ဆုံသွားခဲ့တယ်လို့ပြောတယ်ကျွန်တော်တို့အနာမသိညာတွေ့ဆုံခဲ့တဲ့အချိန်ကြီးကျွန်တော်တို့သိရတာကတော့ writer သတင်းဌာနကရေးတာပေါ့ဒီအဆက်သုံးချက်တောင်းဆိုခဲ့တာတွေ့ရတယ်အဲ့ဒါကတော့ဒီတက်မတော်ကနေပြီးတော့ UEC လို့ခေါ်တဲ့ဒီရွေးကောက်တင်မြောက်ပွဲကောင်ရှင်ကိုသူအဆုံပြုတဲ့လူတွေနဲ့ပြန်ဖွဲ့ပြီးမဲစစ်ဆေးပေးဖို့ဆိုတဲ့ဟာပေါ့ဆိုတော့ဒါကတော့ကျွန်တော်ထင်တယ်များပြည်သူကလည်းလက်ခံနိုင်လိမ့်မယ်မထင်ဘူးဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မထင်ဘူးခင်ဗျဆိုတော့ဥက္ကုကိုကြီးတို့ဥက္ကုတို့ဆောင်ရွက်နေတာတွေကဘလို့ပေါ်မှာခြေခံပြီးလှုပ်နေလဲအဲ့ဒါတော့ကျွန်တော်တို့လည်းမမြင်ရတဲ့အတွက်ကြောင့်မှတ်ချက်ပြုဖို့တော်တော်ခက်နေနေဖြစ်နေ
ဆိုတော့တစ်ချိန်တည်းမှာပဲပြည်တွင်းအင်အားစုကိုဖယ်ပြီးတော့ပြည်ပကဆံဖြေပြည်နိုင်ငံရဲ့နိုင်ငံတွေအထူးသဖြင့်တရုတ်ပါဝင်အင်းကြီးနိုင်ငံတွေပေါ့လေဒီနိုင်ငံတွေရစစ်စပ်ပြလာနိုင်တဲ့အလားအလာဆိုရင်တော့အနောက်နိုင်ငံတွေရဲ့ပြောစကားထက်ပိုပြီးထိရောက်နိုင်ကြလားလို့လည်းစဉ်းစားစရာဖြစ်မှထင်ပါတယ်ဆရာဘယ်လိုပြောလဲ
အခုအားတော့ဆရာရဲ့ကုလသမဂ္ဂကဆုံးဖြတ်ချက်မှာလည်းအဲ့ဒီလိုဖြစ်စဉ်ကိုသွားဖို့ကြောထားတာကိုကျွန်တော်တို့တွေ့လိုက်ရတယ်ပေါ့နော်အဲ့တော့ကောင်းတာကတော့ကုလသမဂ္ဂကြားဝင်ပြီးဤတိုင်းလို့ရှိရင်ကောင်းတယ်ဒါပေမဲ့တချို့ပြဿနာတွေကတော်တော်လေးဤဖို့ခက်တဲ့ပြဿနာတွေတော့ရှိနေဥပမာအားဖြင့်ဆိုရင်ဟိုကျုပ်ဘူးကြီးမေအောင်လိုက်ဘက်ကနေမှသူတက်မတော်မှာဆက်ပြီးတော့တောင်းဝင်ထမ်းဆောင်လို့ရအောင်ပါလုံကနေတဆင့်တပရကအတီးပြည့်ပြည့်ကိုဆိုတဲ့တောက်ဆူချင်မျိုးဒါမျိုးကတော့ချက်လိုက်နေတင်တယ်ဘာကြောင့်လဲဆိုတော့ ICJ ခေတ်ကာလမှာနော်ဒါမြန်မာနိုင်ငံကနေပြေခါလို့ဆွဆွဲထားတဲ့ကိစ္စတခုလူခွေချိုးမမှုကြီးတခုလုံးကိုအတီးပြည့်ပေးလိုက်လို့ဖြစ်မှာဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ကိုကြောက်ဖြဲဆွဲခေါ်သွားသလိုဖြစ်နိုင်တာကြောင့်မို့ချက်ခဲလိုက်နေတင်တယ်အဲ့ဒီလိုပဲအလားတူဘလို့ရာဇူးမျိုးကိုပဲခတ်မှုတောင်းဆိုခက်လိုက်နေလို့ကျွန်တော်ထင်တယ်သို့တော့ဖွဲ့စည်းပုံရပေးထားတဲ့ဒုတိယသမ္မတလိုဟာမျိုးယူလိုက်မယ်ဆိုလို့ရှိရင်တော့အရှင်းဒါကကျွန်တော်တို့ပြည်သူအနေနဲ့တိုင်းပြည်အနေနဲ့ဆန့်တာလည်းမဟုတ်ဘူးအစအတိုင်းကတပ်မတော်ကလှုပ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကအသက်တာဆုံးဖြစ်မယ်ထင်တယ
်အခြေအနေကတော့သူတို့တတိယနဲ့နှစ်ဖက်ပြည်လည်မှုမရနိုင်ဘူးဆိုရင်တော့ပြည်သူကလည်းတုံတွင်းနဲ့ကာလတာရှည်သွားမှာပဲနောက် generation မျိုးဆက်တစ်ခုလောက်ကတော့ဆိုတော့ဒီအရေးနဲ့
ပတ်သက်တော့တုံတွင်းမဟုတ်ဘူးချာပို့ပြီးဆိုသွားနိုင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်နဲ့အမျိုးသားရေးအစွန်းရောက်လက်ရာအစွန်းရောက်အုပ်စုတွေပေါင်းသွားတာကကမ္ဘာပေါ်မှာဘယ်တိုင်းပြည်မှာအကောင်းမှုမရောက
်ဟုတ်တယ်နာဇီ
တွေကပြင်းထန်သမျှပြင်းထန်တဲ့နေရာကိုပဲရောက်တယ်အခုကိုစတင်နေနေရတယ်တရားရေးဌာနရဲ့လောက်ကိုင်းပုံတွေပြီးတော့ဥပဒေကိုပြောင်းလဲလိုက်တာတွေဆန္ဒကြောင်နဲ့အနည်း20ဆိုတာကတနည်းပဲတော်ဝင်ယူပါမယ်လို့ပြောထားတော့ကိုပြန်ပြီးခြေချက်လိုက်လို့အဲ့တော့ကျွန်တော်စတင်နေရပြီဆရာ
နောက် CDM တို့ခေါ်တဲ့ရပ်ပတ်အနာဖီဆိုင်ရေးလှုပ်ရှားမှုကဘယ်လောက်ထိအတွန်းရှင်နိုင်မလဲဘယ်လောက်ထိတောင့်ခံနိုင်မလဲသိကြလိုက်ရင်သူတို့ကလက်ပန်းကျသွားနိုင်သလားဆိုတာလည်းပဲစဉ်းစားကြဖြစ်မယ်ထင်တယ်ဆရာ
တောင်းဆိုလေကိုလိုက်ကလည်းစဉ်းစားပြီးသားဖြစ်မှာပါဥမာ
ဒီကျွန်တော်တို့အခုဒီအာကိုဥဆောင်လုပ်နေကြတယ်လို့ပြောလို့ရတယ်ဆရာဆိုပြီးဆိုလို့ဘာလို့ဆိုတာကလည်းဆရာဝန်ကြီးတွေပါပြည်သားတကြီးတွေပါเนาะစီမံခန့်ခွဲမှုမှာဒီမှာနေရာယူခဲ့ကြတဲ့လူတွေဖြစ်တဲ့ကြောင့်သူတို့လည်းကြံမိတဲ့မင်းကိုစဉ်းစားပြီးသားရှိနိုင်တယ်လို့ထင်တယ်စိတ်ခေါ်ချက်ပါပဲဘယ်မှာတည်းနဲ့ရုံးထွက်ဆိုတဲ့စကားလိုပဲလူတိုင်းလူတိုင်းကရုံးထွက်နေရတဲ့သဘောမျိုးပ
မပြောနိုင်သေးပါဘူ
း။ဦးကျော်စံတာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ VOE မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးပါတယ်။ VOE ကိုစာရေးသားလို့ရင်တော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်အတွက်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဥကောင်းထိခိုက်ဒဏ်ရာရမှုအတွေ့အရေးပေါ်ကြီးရှုစောင့်ရှောက်ပေးတဲ့ရှေးဦးသူနာပြည်သူကြီးအကြောင်းဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင်။
ထိခိုက်ဒဏ်ရာရရှိတဲ့အခါထိခိုက်ဒဏ်ရာရရှိတဲ့သူကိုဆေးရုံဆေးခန်းတွေကိုမပို့ဆောင်ခင်မှာအရေးပေါ်လှုပ်ဆောင်ပေးရမယ့်ရှေးဟူသနာပြည်သူနည်းတွေရှိပါတယ်။ရှေးဟူသနာပြည်သူနည်းတွေကိုလူတိုင်းသိရှိထားမယ်ဆိုရင်အရေးပေါ်အခြေအနေကြုံတွေ့လာတဲ့အခါမှာထိခိုက်ဒဏ်ရာရရှိတဲ့သူကိုမှန်ကန်တဲ့ဆုံးဖြတ်ချက်နဲ့ကူညီဖေးမှပေးနိုင်ပါပါ။ရှေးဟူသနာပြည်သူမှုပြုလုပ်ရခြင်းရဲ့ရည်ချက်ကိုအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
ဆရာတော်အထွေထွေယောဂအထုကုသမားတော်တူဖြစ်ပေမဲ့ဒီတင်မောသားတွေနဲ့တင်မောရာရှိလုံးမဲ့သူတွေကိုဒီအခြေခံရှေးဟူသူနာပြုစုနည်းနဲ့ medical facet medical care တင်နန်းတွေကိုလည်းတင် जा ပို့ချပေးနေတဲ့ဆရာတူဖြစ်ပါတယ်။အဲ့တော့ဒီရှေးဟူသူနာပြုစုခြင်းဆိုတာကတော့ထိခိုက်ဒဏ်ရာရှိတဲ့သူတယောက်ကိုကိုယ်ထက်ကျွမ်းကျင်သူဆေးဝန်းနှန်းတွေဆေးပစ္စည်းကိရိယာတွေမရရှိမီမှာအသက်ကယ်တရန်ရွယ်ချက်နဲ့ယောဂါထပ်ပြီးတော့ပုံမဆိုးသွားစေရန်နဲ့ပြန်ပြန်စွာဒါပျောက်ကင်းနိုင်ရန်ရည်ရွယ်ချက်တွေနဲ့ကနဦးပထမဦးဆုံးကုသမှုပေးခြင်းကိုရှေးဟူသူနာပြုစုခြင်းလို့ခေါ်ပါတယ်။အဲ့တော့ရှေးဟူသူနာပြုစုခြင်းပြုလုပ်တဲ့နေရာမှာကိုယ့်ရဲ့အနီးတွဲမှာရှိတဲ့အစဉ်ပြေတဲ့တင့်တော်တဲ့ပစ္စည်းတွေနဲ့ဆရာတို့ကကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။ဥကောင်းကိုထိခိုက်ဒဏ်ရာရမိတဲ့အခါသွေးထွက်မှုရှိမရှိကိုစစ်ဆေးပေးဖို့လို့ပြီးသွေးထွက်တယ်ဆိုရင်သွေးထွက်မှုနည်းအောင်လုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ်။ဥကောင်းထိခိုက်ဒဏ်ရာရမိသူရဲ့တတိအနေထားကိုလည်းအလွယ်ဆုံးနည်းလမ်းနဲ့တိုက်တာကြည့်လို့ရတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်
။နမတ္တိနဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလုပ်ပေးရမလဲဆိုတော့ဒီပက်လက်အနေထားမှာတံဆောင်ပုံတံလေးနဲ့ခေါင်းနဲ့လက်ပင်ကိုထိမ့်ပြီးကင်ထားပေးဖို့အရေးကြီးပါတယ်။နမတ္တိနေနေကတော့သူ့ရဲ့ခေါင်းထိခိုက်ဒဏ်ရာရတဲ့နေရာမှာသွေးယိုစေးမှုရှိသလားကြည့်ရပါမယ်။ active bleeding ကိုရဲသွေးစီးဆင်းနေတာရှိတယ်ဆိုရင်ဆရာတို့အဝတ်တန်းလေးတစ်ခုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယိုစီးမှုအပေါ်ကနေသွေးတိတ်အောင်ဆရာတို့ဖိထားပေးဖို့လိုပါတယ်။အဲ့ခါမှာတော့အဝတ်တန်းရဖို့တော့လိုပါတယ်။နောက်တစ်ချက်ကတော့သူ့ရဲ့သတိအနေထားကိုစစ်ဆေးရမှာပါ။များသောဖြင့်ဥကောင်းထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအတိထိခိုက်မှုတွေရှိပါတယ်။အဲ့တော့အဲ့မှာဆရာတို့စစ်ဆေးတဲ့အခါမှာနီးတနည်းနဲ့စစ်ဆေးလို့ရပါတယ်။သူ့ရဲ့သတိအနေထားပေါ့နော်။အဲ့တော့အများစုလွယ်လွယ်ကူကူသိတာကတော့ဆရာတို့ဒီ AVPU ဆိုတဲ့ method ပါအဲ့တော့ A ဆိုတာတော့ alert ပေါ့ alert ဆိုတာ तू ကခေါင်းထိခိုက်တယ်ရာပြင်မယ် तू ကမျက်စိကပွင့်နေတယ်ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင် alert ပေါ့နော်ဒါဆိုသိအခြေအနေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာ तू မျက်စိပွင့်လာမယ်ပြန်ပြောတန်ချင်မှပြောနိုင်မယ်ပြန်ပိတ်ပိတ်သွားမယ်ဘာပဲဖြစ်ခေါ်လိုက်တဲ့အချိန်မှာပါးစပ်နဲ့အတန်နဲ့သူ့ကိုနိုးလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဘလို့မှခေါ်လို့မရဘူးပိန်းလို့ခေါ်ရဲနာကျင်အောင်လုပ်တဲ့အခါမှာမျက်စိပွင့်လာတယ်ပြီးလို့ရှိရင်ပြန်ပြီးတော့မိန်သွားတယ်ပေါ့နော်အဲ့ဒါဒီဆိုရင်တော့ပိန်း response ပေါ့နောက်ဆုံးကတော့ဘလို့နောင်လုပ်လို့မျက်စိကိုဖွင့်မလာတော့ဘူးဆိုရင် unconscious ပေါ့နော်အဲ့တော့ AVPU ဆိုတဲ့နီးနဲ့ဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့နော်အဲ့တော့အစဉ်လိုက်ပဲအလားဆိုရင်တော့သိမစိုးဘူး verbally စကားပြောလိုက်လို့မျက်စိဖွင့်လာရင်မစိုးဘူးနော်ပြီးရင်နာမပဲပွင့်တယ်ဆိုရင်တော့တနေ့လေးစိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်တော့အချိန်ကြီးမကောင်းဘူးပေါ့အကြမ်းချင်းဒီလိုခွဲလို့ရတယ်အကယ်၍နာချင်အောင်လုပ်တော့မှသူမျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကအရေးကြီးတယ်
ตัวเบี้ยร่างบุญตระหนี่เจ้าหนูเสียสียาบ้างไหมแต่ชูแกยังเนาะตัวกูตัวเบี้ยร่างบุญตระหนี่เสียรู้ขอรอรักการีบุษย์เชนรู้ขอรับบ่เนาะแต่ชูแกยังไปไปสู่อ่ะเนาะแต่ชูแกยังเลี้ยช่วยดีเกี่ยวกับสิ่งเกี่ยวกับไปสู่มุ่งมั่นสิ่งตัวตัวเบี้ยร่างมาคงบุญตระหนี่เจ้าหนูรู้พยายามมีท่าดีอ่ะกูนี่ได้ที่สั่งมาแล้วดิโลดีนี่ถ้าจอดจานี่เรื่องดูดีกูรอภาษาการีบ้ามาตัวได้พูดมันเต็มหูนั่นก็ข้างหูท่องท้าหูมันเต็มเนี
Doctor Tanzo season in Tinsepitarago Nasing Arabashin. VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ရဲ့အစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com လို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဒီကနေ့ဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်စစ်တပ်အာဏာသိမ်းမှုကိုဆက်ကျင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲပြီးဆင်းရဲမြောင်းနေမှာတော့ရန်ကုန်မြို့လေကောင်မှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲမှာအထူးကြဆုံးလို့ပြောရမှာကတော့အင်းစည်းကိုပိုင်ကားတွေအပါအဝင်မတော်ရင်များပြားကားပြက်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ထားခဲ့ကြတာပါကားပြက်နေတယ်လို့ရေးထားပြီး CDM စာလုံးတွေမှာရေးထားတဲ့စာရွက်တွေဆိုင်းပုတ်ပြီးကားတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်ဒါဟာ CDM လှူရှာမှုမှာမပါဝင်ပဲခုချိန်ထိအလုသွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်နိုင်ငံတော်ဆန္ဒပြပွဲတွေဒီကနေ့မှာငြင်းငြင်းချမ်းချမ်းပြီးဆုံးသွားတယ်လို့ည7နာရီတိုင်းမှာတံပုံးတီးတဲ့လှူရှောင်းမှုကိုလည်းညစဉ်မပြတ်လုပ်နေကြပြီးအခုဆိုရင်ရန်ကုန်မြို့နေရာတော်မင်းများမှာည7နာရီစတီးပြီးတော့7နာရီ15မိနစ်မှာတညီတညာနဲ့ရက်ခဲ့ကြတယ်လို့မြို့ကန်တချို့က VOE ကိုပြောပါတယ်စစ်ကောင်စီကဈေးတန်စနစ်နဲ့ရောင်းမယ်လို့ကြေညာထားတဲ့အစိုးရငွေတိုက်စာချုပ်တွေကိုမဝယ်ကြဘူးရွေးကောက်ကံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့တင်ထုတ်ပြန်ပါတယ်ဒီငွေတဲ့စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဖြစ်လာမယ်ဆိုရင်ဝယ်သူတွေရဲ့တာဝန်သာဖြစ်ပြီးပြည်သူအစိုးရကတာဝန်ယူဆောင်ရပေးမှာမဟုတ်ဘူးလို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကလင်းအားကြီးမနေ့တနာရီကနေမနေ့9နာရီအထိအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်တာ3ရက်ဆက်တိုက်ရှိလာပါပြီ။အဲ့ဒီအချိန်တွင်အင်တာနက်ဆက်သွယ်နိုင်မှုဟာပုံမှန်နှုန်းထက်15%ထိရော့ကျတယ်လို့အင်တာနက်ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်လည်လာနေတဲ့ NetBlocks အဖွဲ့ကပြောပါတယ်ဘာကြောင့်အဲ့ဒီအချိန်တွင်မှမှအင်တာနက်ဆက်သွယ်ရေးကိုဖျက်ထားတာလဲဆိုတာစစ်ကောင်စီကရှင်းလင်းချက်မပေးပါဘူးမြန်မာအရေးနဲ့ပတ်သက်ပြီးရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးပွဲတစ်ခုစီစဉ်ပေးဖို့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံဆော်ဘွားဟာဆနောဘိုကီယာကိုအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်ဘရူနိုင်းနိုင်ငံဘန်ဒါဆရီဘဂဝန်မြို့တော်မှာဆော်ဘွားဘိုကီယာနဲ့ဒီကနေ့တွေ့ရောက်တွေ့ဆုံပြီးဝင်ကြီးမစ်မာဆူဒီကအဲ့လိုတိုက်တွန်းတာပါအာဆီယံအဖွဲ့အနေနဲ့အတူတဘောတိတွေ့ဆက်ဆံမှုနဲ့မြန်မာလူမှုဒေကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးထားမှာဖြစ်တယ်လို့ဆော်ဘောဘူဂီယာကပြောတဲ့အကြောင်းတွင်းဆုံမွေးပြီးတဲ့နောက်အွန်လိုင်းကလုပ်တဲ့ရှင်းလင်းပွဲမှာဝန်ကြီးမစ်မာဆူဒီကပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့ရပါရှင်။ဒီညာအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.